68ကြိမ်မြောက်မဲဆက်ကြပါလားရွေးချယ်ပွဲမှာမြန်မာနိုင်ငံကိုစားပြီးဝင်ရောက်ရှင်းပြနေတဲ့မတ်တူဇာဝင့်လန်ကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွက်ဆူတောင်းပေးကြဖို့ပန်ကြားလိုက်ပါတယ်။အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ဟောလိဝုဒ်မြို့မှာကျင်းပတဲ့ဒီရွေးချယ်ပွဲမှာစစ်တပ်ပြည်နေကတော့အမျိုးသားဝတ်စုံနဲ့ရှင်းပြန်ရတာဖြစ်ပြီးရှင်းတိုင်းရင်းသားဝတ်စုံပွတ်ထားတဲ့မတ်တူဇာဝင့်လန်ကစင်မော်ကနေမြန်မာအတွက်ဆူတောင်းပေးဖို့ဆိုတဲ့ Pray for မြန်မာစာတမ်းနဲ့ပန်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစုအလက်ကနေ February 10ရက်မှာစစ်တပ်အာဏာသိမ်းယူခဲ့တဲ့နောက်စစ်အုပ်ချုပ်မှုကိုလက်မခံတဲ့ပြည်သူတွေကလမ်းပေါ်ထွက်ဆန္ဒပြသလိုအကြမ်းမဖက်အာဏာဖိဆန်းတဲ့စီရင်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြတာဖြစ်ပါတယ်။စစ်တပ်နဲ့ရဲတွေကဒီဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲနေတဲ့အတွက်အခုချိန်ထိဆိုတေဆုံးရသူက980ကျော်နေပြီဖြစ်တယ်လို့အဖမ်းဆီးခံရသူကလည်း3900ကျော်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်။အသက်22နှစ်အရွယ်မတ်တူဇာဝင့်လင်ဟာရန်ကုန်ရှိပိုင်းတက္ကသိုလ်အင်္ဂလိပ်စာအဓိကကျောင်းသူတူဖြစ်ပြီးမြန်မာနိုင်ငံမှာရှိနေစဉ်အာဏာသိမ်းစစ်တပ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူဖြစ်ပါတယ်။နာမည်ကြီးအမှုပညာရှင်တွေကိုစစ်အာဏာပိုင်တွေကဖမ်းဝရမ်းနေထုတ်နေချိန်မှာဖမ်းဆီးမဲ့ဆင်းမပေါက်သေးတဲ့သူမဟာမေလ9ရက်နေ့မှာဖလော်ရီဒါကိုလေကြောင်းနဲ့ထွက်လာတာဖြစ်ပါတယ်။သူခုပါဝင်ရှင်ပြိုင်တဲ့68ကြိမ်မြောက်မဲဆက်ကြပါလားရွေးပွဲနောက်ဆုံးအဆင့်ပြိုင်ပွဲကတော့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်